အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်ပေါ်ဆွဲဆိုထားတဲ့လိင်ဖြောဖြည့်ရေးတရုတ်ဆောင်ကိုနှုတ်ပိတ်ခပေးခဲ့တဲ့အမှုနဲ့2016ခုနှစ်ရွေးကောက်ပွဲရလအပေါ်ဩဇာလွှမ်းမိုးဖို့အတွက်တရားမဝင်ကြိုပမ်းခဲ့တဲ့ဆိုတဲ့ဆွဲချက်တွေအပါအဝင်ရာဇဝတ်မှုဆွဲချက်34ခုစလုံးမှာအပြစ်ရှိကြောင်းဂျူရီလူကြီးတွေကကြာတာပြေနေမှာဆုံးဖြတ်လိုက်ကြပါတယ်အဖွဲ့ဝင်12ဦးပါတဲ့ဂျူရီလူကြီးတွေကနရက်သားဆွေးနွေးခဲ့ကြပြီးတော့အသက်89နှစ်အရွယ်သမရာဟောင်းထရမာအဖြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အမေရိကန်သမိုင်းမှာတော့ပထမဆုံးအထင်ကရဖြစ်ရလဲဖြစ်ပါတယ်။2024နိုဝင်ဘာသမရာရွေးကောက်ပွဲမှာ Republican သမရာကိုယ်စားလှယ်လောင်းဖြစ်လာနိုင်ရှေရှိတဲ့သမရာထရမာသမရာဟောင်းထရမာ2020ရွေးကောက်ပွဲမှာသူရှုံးနိမ့်ခဲ့တဲ့ပြိုင်ဖက် Democrat သမရာဂျိုးဘိုင်ဒန်နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအခုတော့ Trump အနေနဲ့ခြေချုပ်ချခံရတာဒါမှမဟုတ်ထောင်နှံလေးနှစ်အထိကြာခံရမယ်အလားအလာတွေရှိနေပါတယ်။သမရာဟောင်း Trump ကိုဇူလိုင်လ17ရက်နေ့မှာပြည်ထောင်ချမှာဖြစ်ပါတယ်။ဇူလိုင်လ15ရက်နေ့မှာတော့2024သမရာရွေးကောက်ပွဲအတွက် Republican Party ညီလာခံကသမရာကိုယ်စားလှယ်လောင်းကိုတရားဝင်ရွေးချယ်ချမှာဖြစ်ပါတယ်။ Trump ရဲ့ရှေ့နေ Todd Blanche ကဒီစီရင်ချက်ကိုပယ်ဖြတ်ပေးဖို့တောင်းဆိုခဲ့ပေမဲ့လို့ New York တရားရုံးချုပ်တရားသူကြီး Juan Merchan ကသူ့ရဲ့တောင်းဆိုချက်ကိုချက်ချင်းပယ်ချခဲ့ပါတယ်။အခုလိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တဲ့အပေါ် Trump ဘက်ကအယူခံဝင်မှာဖြစ်ပြီးတော့သမရအရွေးကောက်ပွဲကိုလည်းဆက်ပြီးတော့ပါဝင်ရှင်ပြိုင်နိုင်ပါတယ်။ American ဖွဲ့စည်းအုပ်ချုပ်ပုံမှာရာဇဝတ်မှုနဲ့အပြစ်ရှိသူတွေကိုသမရဖြစ်ခွင့်မရှိဘူးဆိုပြီးတော့တားမြစ်ပိတ်ပင်ထားတာမရှိပါဘူး။